Bangladesh နဲ့ Myanmar နှစ်နိုင်ငံ ပြည်ထောင်စုဝန်ကြီးတွေ တွေ့ဆုံဆွေးနွေးတဲ့အခါ Bangladesh နိုင်ငံဘက်ကို ထွက်ပြေးလာတဲ့ Islam ဘာသာဝင်တွေကို ပြန်လည်လက်ခံရေးဆရာ ကိစ္စရဲ့အပြင် နှစ်နိုင်ငံနယ်ဆက်ဒေသကြားမှာရှိတဲ့ ကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့ Myanmar အစိုးရကပြောပါတယ် ဒီကနေ့ နေပြည်တော်ကိုရောက်လာတဲ့ Bangladesh ပြည်ထောင်စု ဝန်ကြီး Asad Duzaman Khan ရဲ့ခရီးစဉ်တွင်မှာတော့ နှစ်နိုင်ငံကြား လုံခြုံရေးဆရာ နားလည်မှုစာချုပ်လွှာတွေကို လက်မှတ်ရေးထိုးကြဖို့လဲရှိနေပါတယ် အပြည့်အစုံကိုတော့ VOA Myanmar ဘိုင်းကမမေခါက
စုံစမ်းတင်ပြထားပါတယ်။နှစ်နိုင်ငံနယ်ဆက်ဒေသကြားမှာရှိနေတဲ့ကိစ္စရက်တွေကိုဆွေးနွေးသွားဖို့အတွက် Bangladesh ပြည်ထောင်စုဝန်ကြီး Asad Duzaman Khan ဦးဆောင်တဲ့ကိုယ်စားလှယ်တွေဟာဒီကနေ့ကနေအောက်တိုဘာ 25 ရက်နေ့ထိ မြန်မာနိုင်ငံမှာရှိနေမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေ Bangladesh နိုင်ငံဘက်ထွက်ပြေးရောက်ရှိနေတဲ့မွတ်စလင်တွေကိုပြန်လည်လက်ခံရေးဆိုင်ရာကိစ္စရက်တွေပြင် နှစ်နိုင်ငံနယ်ဆက်ဒေသကြားမှာရှိတဲ့ကိစ္စရက်တွေကိုပါဆွေးနွေးကြမှာဖြစ်တယ်လို့သမရာယုံပြောရေးဆိုခွင့်ရှိသူညွှန်ကြားရေးမှူးချုပ်ဦးစောထေးက VOE
ကိုပြောပြပါတယ်။နှစ်နိုင်ငံကကြားကိစ္စရတယ်အများကြီးရှိတယ်အဲ့ဒါဆွေးနွေးမှာအဲ့ဒါမှာဒီ channel လက်ခံရေးကိစ္စအကြောင်းအရာတစ်ခုဖြစ်သွားမှာအဲ့ဒါပဲ။ဒါပေမဲ့
အစိုးရပိုင်းကတော့ဆွေးနွေးမဲ့အသေးစိတ်ကိုထုတ်ဖော်ပြောကြားခြင်းမရှိသေးပေမဲ့ဘင်္ဂလားဒေ့ရှ်တည်ထောင်နာတွေဘက်ကတော့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအာဆတ်ဒူဇာမန်ခန်နဲ့မြန်မာနိုင်ငံအကြားမှာနှစ်နိုင်ငံနယ်ဆက်လုံခြုံရေးဆိုင်ရာနားလည်မှုစာချုပ်လွှမ်း MOU
နှစ်ခုလို့မရတယ်ဘာမှပြောလို့မရအောင်ကျွန်တော်ပြောတာပြီးတာ93သဘောတူညီချက်အခြေခံပြီးကျွန်တော်လုပ်မယ်ဟုတ်ပကလည်းအပေါ်မှာထပ်ညိမယ်ဟုတ်ပြီနော်ဒီလိုရမှာပဲရောက်မှာအခုကျွန်တော်တို့ကတစ်ဖက်တည်းလုပ်လို့မရဘူးဒီကိုရှုပ်လုပ်တာကိုကျွန်တော်ပြောလို့မရဘူးနော်ကျွန်တော်ဘက်က93သဘောတူညီချက်ဆိုအတိုင်းငံပြောတာအဲ့ဒါပေါ်လစ်ပဲလုပ်ရတယ်ပေါ်လစ်ဘင်္ဂလားဒေ့ရှ်
နိုင်ငံဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်တွေကိုပြန်လည်လက်ခံရေးပိုင်းကဆွေးနွေးတဲ့အထဲမှာကဏ္ဍတစ်ခုအနေနဲ့ပါဝင်ဖို့ရှိနေပြီးလက်ရှိချိန်မှာ အစိုးရဘက်ကတော့1993ခုနှစ်သဘောတူညီချက်နဲ့သာလက်ခံသွားမယ်လို့ပြောဆိုထားပါတယ်။ Bangladesh ဘက်ကတော့1993ခုနှစ်သဘောတူညီချက်ဟာလက်တွေ့ကာလနဲ့မကညီတော်ဘူးလို့စောဒကတက်ထားတာတွေရှိနေတာမို့ဒီကိစ္စကိုဆွေးနွေးညှိနှိုင်းရဖို့ရှိနေပါတယ်။ပြီးခဲ့တဲ့အောက်တိုဘာ22ရက်နေ့ရွှေပြည်သာစစ်မှုချုပ်မှာအလုံတမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီး ထွက်ပြေးသွားတဲ့မွတ်စလင်တွေလက်ခံရေးကနှစ်နိုင်ငံဆွေးနွေးမှုအပြီးနှစ်နိုင်ငံလုပ်ငန်းအကောင့်ထယ်ဖော်ရေးအဖွဲ့ Working Group များကိုဖွဲ့စည်းကစီစစ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်။ပြန်လာခြင်းသူတွေကိုရှောက်လွာပုံစံဖြည့်သွင်းစေပြီးအချက်လက်မှန်ကန်မှသာလက်ခံမယ်လို့လည်းပြောဆိုထားပါတယ်။1993ခုနှစ်သဘောတူညီချက်ဟာလက်တွေ့ကာလနဲ့မကပ်ညီတော့တာမို့ဒီသဘောတူညီချက်နဲ့လက်ခံဖို့မဖြစ်နိုင်ဘူးလို့ Bangladesh ဘက်ကစောဒကတက်ထားတာပါ။ဒီပေါ်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်းကတော့
အခုလို့ပြောဆိုလိုက်ပါတယ်။နိုင်ငံတော်အစိုးရကလည်းတရားဝင်ပြည်ညာထားပြီးဖြစ်တယ်။နိုင်ငံပြည်မှုကိုတော့အခြေခံပြီးတော့ပဲဆောင်ရွက်သွားမှာဖြစ်ပါတယ်ဗျ။အဲ့တော့ကြောင့်ဒီအဒီနိုင်ငံပြည်မှုအခြေခံပြီးတော့ဟိုတကယ်လို့ခေတ်ကာလရဟိုမဖြစ်မနေပြန်မယ်ဆိုလို့ကျနိုင်ငံပြည်မှုကိုမကြုံလုံနိုင်တဲ့ပဲကျွန်တော်လုပ်သွားမှာထင်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလအစကနိုင်ငံတော်တိုင်ပ ာနိုင်ငံမှာ၃ရက်ကြာနေထိုင်မဲ့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုရဲ့ဒီခီးစင်မှာဝင်ကြီးနဲ့အတူအတွင်းဝင်၂ဦးရဲချုပ်၊နေကြားဆောင်ရဲချုပ်၊ကမ်းခြေဆောင်ရဲချုပ်၊မူရစ်စေဝါထိန်းချုပ်ရေးဌာနကအကြီးအကဲများအပါအဝင်အစိုးရအရာရှိကြီးများပါပါဝင်လာတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက်သတင်းဌာနတွေကဖော်ပြထားကြပါရဲ့ရှင်။